လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ရဲ့ဖြစ်အရေးပေါ်ကဲဆဲတုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အာဆူလာမူလာဟာမနေ့ကနဲ့ဒီကနေ့နှစ်ရက်မှာတော့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်တက်ဆိုင်ရာပြည်နယ်ဆွေးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းတချို့ကိုလည်းသူတွားရောက်ခဲ့ပါတယ်ရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြမဆိုးရတက်တို့ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးခဲ့ရသူတွေနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားခဲ့ပေမဲ့လို့သူတို့လည်းတော့တွေ့ဆုံမရခဲ့ကြောင်းပြောပါတယ် Mrs. Mula ရဲ့ရခိုင်ခီးစဉ်ကြောင့်အပြည့်အစုံကိုတော့မမေခါကသတင်းပေးပို့ထားပါတယ
်မေကိုရဲ့နေ့ကနေ15ရက်နေ့ဒီသတင်းတပတ်ကြားမြန်မာနိုင်ငံကိုရောက်ရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမူလာဟာမနေ့ကနဲ့ဒီကနေ့နေ့အတွင်းမှာတော့လက်နက်ကင်ပြိပခါလို့ရှိနေတဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ပြည်နယ်အစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုအကူအညီပေးရေးဖွဲ့တွေနဲ့ဒေသခံတွေကိုတွေ့ဆုံခဲ့တယ်လို့စစ်တွေမျိုးကဒုက္ခသည်စခန်းအချို့ကိုလည်းတွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေကဆက်လို့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့မရခဲ့ဘူးလို့UN အစိုးရရဲ့မြန်မာပြည်ဌာနလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးအရာရှိ Nancy Manelli ကပြောပါတယ
်One of her main objectives was in fact to meet with people who were displaced by the recent clashes with Arakan Army.
သူကစဉ်းရဒုကြရွေချက်တွေကတခုကတော့တခိုင်တက်မတော်အေအေနဲ့မြန်မာအစိုးရတက်မတော်တို့အကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနဲ့တွေ့ဆုံခွင့်ရဖို့ပါဒါနဲ့အဲ့ဒီလိုနေရာတွေကိုတွားရောက်ခွင့်မရခဲ့ပါဘူးအစိုးရကကျမတို့ကိုအကြောင်းပြန်တာကတော့လုံးကြုံရေးအရာစိုးရင်ရတဲ့အကျွတ်လို့ပြောပါတယ
်။သူမခီးစဉ်ဟာလူသားချင်းစာနာမှုအကူအညီတွေနဲ့ပြည်ပခါတွေအခြေအနေတွေအတွက်ဖြည့်ဆင်းနိုင်တဲ့နည်းလမ်းတွေကိုရှားဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့သူမရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ
်။ Her main concerns with the people that she's met
ဒီကနေ့ရင်းနဲ့ဆက်သက်လို့အကြောင်းစိုးရင်ချက်တွေထဲမှာတစ်ခုကလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါ။ဒီဘက်ကလွတ်လပ်စွာသွားလာခွင့်အလုပ်လုပ်ကင်ခွင့်ကန့်တက်ခံထားရတယ်လို့ဒီကွာဘူးတော်မှမလဲတာရှိနေပါတယ်။အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုအပ်တဲ့အချိန်မျိုးမှာတော့သွားဖို့ခက်ခဲနေတာရှိပါတယ်။လုံခြုံရေးရသွားလာခွင့်မရတာအပြင်စည်ရွံ့ပါတဲ့အတွက်စီးပွားစောင့်ရှောက်မှုမရတာတွေကလည်းရှိနေပါတယ်။ဒီညာရင်းတို့ပတ်သက်လို့လည်းဒုက္ခတဲ့စကန်အတော်များများမှာအခွင့်အလမ်းကမရှိသလောက်ပါ။မူလတန်းကြောင့်တချို့ရှိပေမဲ့ရှေ့ဆက်ပညာသင်ကြားခွင့်မရကြပါဘူး။တချို့ဆိုရင်အသက်10နှစ်ရောက်တဲ့အထိပညာသင်ကြားခွင့်မရတာရှိပါတယ
်အခုရခိုင်ခီးစဉ်အပြင်နေပြည်တော်မှာတော့ Mrs. Mula အနေနဲ့မြမအစိုးရထိပ်ပိုင်းတာဝန်ရှိသူတွေရောအကူအညီပေးရေးအဖွဲ့တွေနဲ့ပါတွေ့ဆုံသွားဖို့ရှိတယ်လို့သူရဲ့ပြောခွင့်ရကပြောပါတယ် UN OCHA အနေနဲ့2018မှာမြမနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းတွေအတွက်ရခိုင်ကချင်းကရင်နဲ့ရှမ်းမှာရှိနေတဲ့လူဦးရေ8000ကျော်အတွက် American Dollar 183သန်းကိုလည်းတောင်းခံထားပါတယ်ဒီခိုင်ပြည်နယ်စစ်တွေမြို့နယ်ဒါဝံကျေးရွာမှာရှိနေတဲ့ရောဘာဂျန်ဒုက္ခသည်ကယ်ဆယ်ရေးစခန်းတွားရောက်လေ့လာခဲ့တာမှာတော့စခန်းမှာနေထိုင်ရတဲ့9မိနစ်တာကာလအတွင်းအခက်အခဲတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ခဲ့တယ်လို့ဆိုလာသူကတော့စခန်းတာဝန်ခံဦးသိမ်းပါမှာ
ကျွန်တော်တို့ကခက်တက်ကနရာရည်စုပြီးတော့အခု9မိနစ်ရှိပြီကျွန်တော်တို့အခုဒုက္ခသုက္ခနှီးပုံးဆိုတဲ့နေရာတော့ကျွန်တော်တို့9မိနစ်ဒီရှိပါပြီ
ဒုသာရေးစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်တဲ့အဆူလာမူလာဟာမကြာခင်လပိုင်းကပဲကုလအမြဲတမ်းကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းအတွင်းဝင်ကော်မတီကကျင်းပတဲ့ဖိတ်သီးအစည်းအဝေးကိုတက်ရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာပဲဖြစ်ပါတယ်။ဒါဟာသူမရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဧပြီလပထမခီးစဉ်တုန်းကလည်းကချင်ပြည်နယ်မြစည်းနှာမြို့မိုင်းလာ KBC စစ်ဆောင်စခန်းကိုတက်ရောက်ခဲ့ပြီးဒေတာပင်ပြဿနာတွေကိုဆွေးနွေးခဲ့တာမျိုးရှိခဲ့ပါတယ်ရှင်။